ဒူလာနိုင်ငံဒါဖောဒေတာကနေလူ 9,000 လောက်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒါဟာနှစ်ပေါင်းများစွာအတွင်းအများဆုံးထွက်ပြေးခဲ့တာဖြစ်ပြီးတော့ဒေတာအတွင်းမှာလူမျိုးရေးပဋိပက္ခတွေပြန်ဖြစ်လာတာရဲ့ရလဒ်ဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။တချို့ရွာတွေဟာလုံးဝဖျက်ဆီးခံလိုက်ရတယ်လို့ရွာသားတွေကကုလသမဂ္ဂအကူအညီပေးရေးလှုပ်သားတွေကိုပြောပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းဒါဖောဒေတာကနေအင်းကြီးချင်းချက်နိုင်ငံကိုထွက်ပြေးတဲ့ဒုက္ခသည်အရေးအတွက်ဟာစုစုပေါင်း 8,400 ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောပါတယ်။အခုလက်တော်ဖြစ်ခဲ့တဲ့တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်မှုတွေအတွင်းဘလောက်တည်ဆုံးနေဆိုတာကိုတော့ကုလသမဂ္ဂအေဂျင်စီကမပြောပါဘူး။ဒါဖောဒေတာမှာပြီးခဲ့တဲ့ဖေဖော်ဝါရီလကဖြစ်ခဲ့တဲ့လူမျိုးစုအကြမ်းဖက်မှုတွေကြားမှာလူ9ယောက်လောက်တည်ဆုံးခဲ့တယ်လို့လည်းဆူဒန်လွှတ်တော်အမတ်တွေကပြောပါတယ်။ဒါဖော်ဒေတာမှာ2003ခုနှစ်ကစပြီးတော့ပြည်ပခါတွေဖြစ်ခဲ့ပြီးတော့အရက်လူမျိုးမဟုတ်တဲ့တပုံတွေကအရက်လူမျိုးတွေအုပ်ချုပ်တဲ့အစိုးရကိုလက်နက်ကင်တိုက်နေကြတာဖြစ်ပါတယ်။မကြသေးခင်နှစ်တွေအတွင်းကတော့လူမျိုးစုတွေကြားပြည်ပခါတွေအနှဲငယ်ငြိမ်သက်ခဲ့ပြီးမဲ့အခုခါမှပြန်ပြီးတော့ဖြစ်လာနေတာဖြစ်ပါတယ်ခင်ဗျာ။